မြန်မာနိုင်ငံရဲ့အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေလှေစီးပြီးထွက်ပြေးလာသူအရေအတွက်ဟာတနေ့တခြားများပြားလာနေတယ်လို့ပင်လယ်ပြင်မှာတည်ဆုံမှုတွေရှိနေတယ်ဆိုတဲ့သတင်းတွေကြောင့်ဆိုရိပ်မိတဲ့အကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကပြောလိုက်ပါတယ်ဒီပြဿနာကိုဟန်တာဖို့သက်ဆိုင်ရာအစိုးရတွေအနေနဲ့ဆောင်ရွက်ချဖို့လည်းတိုက်တွန်းလိုက်ပါတယ်အပြည့်အစုံကိုကိုအောင်လွင်ဦးကပြောပြပေးပါပါရှင
်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကအပါအဝင်ပင်လယ်ပြင်ကိုဖြတ်တန်းပြီးလှေစီးထွက်ပြေးလာကြသူအရေအတွက်ဟာစိုးရိမ်စရာကောင်းလောက်တဲ့အဆင့်ထိတိုးလာနေတာမို့ဒေသရင်းအစိုးရတွေအရေးကြီးကန်တွယ်ဆောင်ရွက်ချဖို့ UNHCR ကတိုက်တွန်းလိုက်တာဖြစ်ပါတယ်တရားမဝင်မောင်ခိုဆက်လီတွေနဲ့အန်ဒီယံများလာတဲ့ပင်လယ်ပြင်ကိုဖြတ်တန်းရင်တည်ဆုံသူအရေအတွက်ဟာလည်းရာကနန်းအထိရှိနေပြီလို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့က UNHCR ရုံးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်အန်ဒရီမဟိချစ်ကပြောပါတယ
် And we estimate that about 13,000 people left on smugglers boats in 2012
2012ခုနှစ်တည်းမောင်ဂိုဆက်လေတွေနဲ့ထွက်ပြေးတဲ့သူအရေအတွက်က13,000လောက်ရှိနေပြီးတော့အဲ့ဒီအထက်ကခမန်းကြီး900လောက်ပါဆိုရင်လည်းဘင်္ဂလားပင်လယ်ပေါ်ထဲမှာတမောမောလိုပဲဖြစ်ဖြစ်ဆက်ပြက်လိုပဲဖြစ်ဖြစ်တည်ဆုံးခဲ့တာပ
ါဂျန်တန်နဲ့ပင်လယ်ပြင်ကိုဖြတ်တန်းကြတဲ့မောင်ဂိုဆက်လေတွေရာဆိုရင်လည်းပင်လယ်ရေချောင်းသွားလာဖို့မတင်တာတွေအင်ဂျင်စက်ကရီယာမကောင်းတာတွေကြောင့်ဒီလိုကြီးကွဲစရာဖြစ်နေတဲ့ကြုံရလို့ရှိတယ်လို့လည်း UNHCR ကပြောပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံအနောက်ဘက်ခြမ်းရခိုင်ပြည်နယ်တွေမှာပြည်ထောင်နေတဲ့ကြုံရတဲ့ပြည်ပကတိကထွက်ပြေးလာသူတွေလို့ယုံကြည်ရသူတွေအပါအဝင်နိုင်ငံစုံကလူတွေအကြောင်းမျိုးမျိုးနဲ့စွန့်စားနေကြဆဲဖြစ်တယ်လို့လည်း UNHCR ပြောခွင့်ရသူကပြောဆိုခဲ့တာပ
ါ Now we know that among these people it includes many Rohingya from Myanmar but also there are many other nationalities who are
အခုကျွန်တော်တို့သိရတာကတော့မြန်မာနိုင်ငံထွက်ပြေးလာကြတဲ့ Rohingya တွေပါဝင်တယ်လို့တခြားလူမျိုးတွေလည်းပါဝင်ပါတယ်ဒီလူတွေကတော့ဘေးကင်းလုံခြုံရေးဒါမှမဟုတ်လဲဘဝနာဂတ်သားရေးရှာဖွေကြဖို့တရားမဝင်တဲ့လမ်းကြောင်းကိုသုံးနေကြတာပ
ါပြီးခဲ့တဲ့ဒီဘက်ထက်မှာပဲတေးဤလင်ငါနိုင်ငံကကယ်ဆယ်ခဲ့တဲ့လှေစီးပြေ Rohingya တွေရဲ့အပြောအရပင်လယ်ပြင်မှာအစာရေစာပြက်လက်ပြီးလူပေါင်း90လောက်တည်ဆုံးခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက် UNHCR ရဲ့တိုက်တွန်းချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်ဒီလဆမ်းပိုင်းမှာတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကလာကြသူတွေအဖြစ်တေးဤလင်ငါရေတပ်ကလူပေါင်း130ကိုကယ်ဆယ်ခဲ့ရတယ်လို့ထိုင်းနိုင်ငံတောင်ပိုင်းမှာလည်းမကြသေးရင်လတွေအတွင်းရောက်လာသူပေါင်းက1900လောက်ရှိခဲ့တယ်လို့ UNHCR ကပြောပါတယ်။ဒါပေမဲ့လည်းတချို့လူတွေကတော့ပင်လယ်ပြင်ကိုပြန်မောင်းထုတ်ခဲ့တဲ့အဖြစ်အပျက်တွေလည်းရှိနေတာကြောင့်ဒေသရင်းတန်းပြည်တွေအနေနဲ့လူသားချင်းစာနာတဲ့အနေနဲ့ကူညီကြဖို့လည်းတိုက်တွန်းခဲ့တာပါ။ဒီလိုပဲပြဿနာရဲ့ဈေးမြင့်ကိုဖြေရှင်းဖို့မြန်မာနိုင်ငံလိုတိုင်းပြည်တွေကအထူးကဆောင်ရွက်ဖို့လိုတယ်လို့လည်း UNHCR တာဝန်ရှိသူအန်ဒရီမဟေရှစ်ကပြောပါတယ
်။ In order to resolve the problem we encourage the authorities in Myanmar to commit to promote the both the reconciliation as well
as the other issues of Myanmar and Burma which we are trying to address is that the change in the attitude of the people of the country is that the attitude of the people of the country is that the attitude of the people of the country is that the attitude of the people of the country is that the attitude of the people of the country is that the attitude of the people of the country is that the attitude of the people of the country is that the attitude of the people of the country is that the attitude of the people of the country is that the attitude of the people of the
ဆူရကတော့ Rohingya မြန်မာနိုင်ငံရဲ့တိုင်းသားအဖြစ်လက်ခံမထားပါဘူး။ရခိုင်ပြည်နယ်ပါဝင်မကြသေးရင်က၅ရက်ကြာခီးစဉ်ဖြစ်မြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂရဲ့လူခွင့်ထုကိုစဲတောမတ်ဆိုရီကင်တန်နာကတော့1982ခုနှစ်မြန်မာနိုင်ငံသားဥပဒေပါဝင်ပြင်ဆင်တဲ့ဥပဒေတွေရှိနေတဲ့အကြောင်းကိုလည်းပြောဆိုထားတာဖြစ်ပါတယ်ခင်ဗျာ။